मिला बाउने पीसों जाबासी कोसी ने प्या जेम्मा चंदा जाबासी कैसे मारू दिने बच्चन तैयारो को ले ला रे खामा लारू तो मिरू दिने तेंगन सादे में तेंगे मा साली ने प्या मेमे ना बच्चन तैयारो अपावे ने रे अभी रे मा तैयारो मा जेसुरो चेम्यां स्वाप्या दी तड़वारे तीन तीन टाइटे तैया बनामियो हो जाके राले आमियो हो जाके रे ऐ तीन तीन टाइटे तैया आमियो न्यार मारते या लुकोर और न्यार मारते या आवा भारी ले लुप्यो ये से से डे यो नेबं बिन्या आमियो हो गे अरे मां से सोरा बलुद बोशी डले सो ये आयोंगो यां यूचिन आपे तीन टाइटे तबो हो सेने अटु पिदे छोटे दे दबो सेको मीबीरो स्काउं आम सो आम चेले दे दबो यो यो सुरे दबो दे आजारो अबु ये सारे संजीन बेरे ने ड्रीम प्याले पाउंड दे दे दबो नेबं सुरे दबो दे आजारो अलां लोबा साशीरे टन्ना कीले तारे कोंखाने दबो से सिद्धे योटोकारे चोन्याने दबो बिन्या सुराजारो नमे ने अलाम्योम्यो सासा म्याब्यादो आपिन नमे डबी तीरा मन्दम्याओ बिन्या लुकोरे सुबिरो तीन दिन डे नियरमा दियाजी आबा मा तेसी तड़वा तेयाओ ये तंडे मा प्रमाता तेया तेया आबा देगा प्रमाता तेया लीबा बामे बिन्या डबा बा अरे वो प्रमाता तेया लीबा रेगा तेसी तड़वा तेयाओ मा सु पन्ने बाबा मले तो बाबा मे भारी ले से से दे यो तमे यावे चू तमे अतेशी आगाने अतेमे द्वारे अलाउंगां सुई यो सुरा बामे हो बिनो ढागा प्रमाता तेया लीबा रेगा तेसी तड़वा तेयाओ मा अभीर मा तेया नाबा देगा पन्ने बासी दले लुबियो ये तेसी तड़वा तेयाओ मा प्रमाता तू खोवरे अमीदे न्याय सो अभी रे माते यारो रे यासो लीबाशी रे लुप्ये में प्रमाता ते यारे यासो इनो तोमाशी रे लुप्ये में तमे यावे तू लांगाऊने मा प्रमाता ते यारे लीबारे यासो इनो योग तो कुवे सी डोले तू खोरे नमे लीबाशी में सुरे ड्वे अभी रे माते यारे यासो इनो न बाह लुप्ये मा बो प्रमाते का योगे तू खोरे नमे बिन्या क्लिये सो अलु दिया साओ मा सो ये प्रमाता ते या लीबारे का पन्ने बासी दले लुबियो ये लेबा देगा लुबियो ये शोसुरा वैसी माँ बो अभी तो मारे या गा बा देगा पन्ने बासी में सोए हो प्रमाते का योसुरा शी दलो साओ लो नमे कोठा रे अवायांगली लो कोठा में था सोए नमे ली पा दो अभी साओ अतेली वे साओ अपाली वे धारी नमे ली वे ऐसो बिन्या ले शी में प्रमाते का योसी में सो ना बा सो रातारो ผู้เสร็จปิ๊ดแล้วเล่ลาได้คําสิทธิ์สู่ราอายุงูย่างอยู่จริงอาภิเตตะเตตะบอชื่อเลยหลุเปล่าท่าได้ไอ้สิทธิ์ดิอะเยด้วยอาภิเป็นบาชื่อเลยชิเสเนี่ย 6 ပြစ်တာဆိုတော့စိတ်တို့ရဲ့ဖြစ်ကြောင်းကနှမျိုးရှိမယ်အတိတ်ကံကြောင့်အတိတ်တုန်းကပြုခဲ့တဲ့ကံဒီကြောင့်ဖြစ်တဲ့စိတ်လည်းရှိတယ်အခုပစ္စုပန်ကာလမှာမိမိတို့မှာရှိတယ်မျက်စိနားနှာခေါင်းရှာကိုယ်ဆိုရဲဒွါရဒီမှာအစဉ်အတန်အစားရှိတဲ့အာယုန်တွေလာရောက်တိုက်ဆိုင်ပြီးတော့ဖြစ်တဲ့စိတ်ဆိုပြီးနှစ်စားကွဲသွားမယ်အဲ့ဒီမှာအတိတ်ကံကြောင့်ဖြစ်တဲ့စိတ်တွေလို့ပြောရင်အတိတ်က တိဆိုဆက်ဆက်လိုက်တယ်ဆက်ဆက်လိုက်ပြီးသူကိစ္စပြီးသွားပြီပြီးသွားပြီဆိုရင်အတိတ်ကံရှိသရွေရထားတဲ့ဘဝကြီးမှာတည်တဲ့နေအောင်ကောင်းမွန်နေအောင်ရက်တည်နိုင်အောင်ဆောက်ရှောက်နေတဲ့စိတ်ကိုတော့ဘဝင်စေလို့သုံးတယ်ဟုတ်ပြီနော်ပြီးရင်အတိတ်ကံကုန်သွားရင်နော်ရထားတဲ့ဘဝကနေပြီးတော့ရှော့ကြပျက်စီးသေဆုံးနေဆိုတဲ့သုတိစိတ်ဆိုတော့အတိတ်ကံကြောင့်ဖြစ်တဲ့စိတ်သုံးမျိုးမှာယခုလက်ရှိအချိန်မှာဆံမပြောပြီးပဋိသင်္ဍေစိတ်ကမရှိတော့ဘူးသုတိစိတ်ကမဖြစ်သေးဘူးဒါဆိုရင်အခုလက်ရှိအချိန်မှာအတိတ်ကံကြောင့်ဖြစ်တဲ့ဆံမတို့ရထားတဲ့ဘဝအသေးသေးလူဘဝနတ်ဘဝမြမဘဝနော်အပယ်လေးဘုံသားဘဝတွေမှာတည်တံ့အောင်ဆောက်ရှောက်တဲ့ဘဝင်စိတ်ကတော့အကျိန်အများကြီးဖြစ်နေပါတယ်နော်ဒါကြောင့်ကိုယ့်ရဲ့ ခန္ဓာမှာရှိတဲ့မျက်စိနားနှာခေါင်းရှားကိုဆိုရဲဒွါရတွေမှာအစိမ့်အတန်စားရှိတဲ့အာယုန်တွေမတိုက်သေးသေး၍ဘဝင်ရရှိနေမှာပဲ။ဒါကြောင့်အဲ့ဒီဘဝင်စိတ်ကြီးတွေဘယ်လိုအချိန်မှပိုထင်ရှားလဲဆိုရင်ဒွါရတွေမှာအာယုန်မတိုက်တဲ့အချိန်ဆိုတာမျက်စိမှာအစိမ့်တွေနားမှာအတန်တွေမတိုက်နိုင်မဲနှိမ့်နှိမ့်ချိုက်ချိုက်အိတ်နေတဲ့အချိန်မျိုးဆိုရင်တော့စိတ်မရှိဘူးလားဆိုအဲ့ဒီအချိန်မှာဘဝင်စိတ်တမျိုးပဲရှိတယ်။အခုလိုနှိုးကြားနေတဲ့အချိန်မှာဟာလားဘဝင်စိတ်လည်းရှိတယ်ကိုယ့်ရဲ့မျက်စိမှာအစင်းလာတိုက်လို့ချင်းစိတ်အစင်တန်းခုနှစ်မျိုးဖြစ်သွားတယ်။နားမှာအတန်လာတိုက်ရင်နောက်ထပ်ခုနှစ်မျိုး။အဲမတိုက်တော့ရင်ဘဝင်ပြန်ဖြစ်။အဲ့ဒါကိုပဲဆံမတို့အဘိဓမ္မာမှာပဋ္ဌာန်းဒေသနာတော်မှာအာယုန်နဲ့ဓာရမတိုက်တဲ့အချိန်မှာဖြစ်တဲ့စိတ်တွေကဝီထိအစင်လို့မဟုတ်ဘဲနဲ့သွားတဲ့အတွက်ကြောင့်ဝီထိကနေလွတ်နေတဲ့စိတ်လို့သုံးတယ်။စာလို့ပြောရင်လွတ်သွားတာဝီမုတ်လို့သုံးတယ်။ဒါကြောင့်ဝီထိဝီမုတ်စိတ်။ဟုတ်ပြီနော်ဘဝင်စိတ်ပေါ့။အဲအာယုန်နဲ့ဒွါရတိုက်ပြီဆိုရင်တော့အစင်တန်းဖြစ်တာဝီထိစိတ်လို့သုံးတော့ဥပမာသားတို့သမီးတို့တင်သွားပြီပြီမျက်စိမှာအစင်ဆိုတဲ့ရူပါယုန်လာတိုက်မယ်မျက်စိဆိုတဲ့စကုဒွါရမှာအစင်ဆိုတဲ့ရူပါယုန်လာတိုက်ရင်ဖြစ်သွားတဲ့စိတ်အစင်သည်ခုနှစ်မျိုးဇက်တိုက်ဖြစ်ပါတယ်လို့ဆရာမတင်ပြီးသွားပြီအဲ့ဒါဘာလဲဆိုနံပါတ်၁စင်ញင်တဲ့စိတ်ပြီးမြင်သည်စိတ်ပြီးအဲ့ဒီအာယုန်ကိုအစင်အာယုန်ဘာလဲလို့ကွယ်ကွယ်ပြားပြားသိအောင်စုံစမ်းရမှာဆိုတော့မစုံစမ်းခင်လူတယောက်ကောင်းလားမကောင်းလားလို့စုံစမ်းကြည့်သူ့အနေငယ်တော့လက်ခံပြီးတော့ဟာလာလက်ခံပေးရမယ်ဆိုတော့လက်ခံတဲ့စိတ်ဟုတ်ပြီနော်ပြီးရင်ဘာလဲလို့သိအောင်စုံစမ်းတဲ့စိတ်စုံစမ်းပြီးရင်ကောင်းတဲ့လူလားမကောင်းတဲ့သူလားကောင်းတဲ့အစင်းလားမကောင်းတဲ့အစင်းလားဆိုတာဆုံးဖြတ်တဲ့စိတ်ဆုံးဖြတ်ပြီးရင်ကောင်းရင်ကောင်းတဲ့လို့အချိန်ဟုန်နဲ့ခံစားမယ်မကောင်းမှုဆိုလည်းမကောင်းမှုလို့အချိန်ဟုန်နဲ့ခံစားတဲ့စိတ်ပြီးလို့ရှိရင်ထပ်မံပြီးတော့ဒီဟာကိုခံစားတဲ့စိတ်ဆိုစိတ်အစင်တန်းခုနှစ်မျိုးဖြစ်တယ်အဲ့ဒါကိုပဲဆရာမတို့ကဒါအစင်းတစ်ခုဟလာမျက်စိမှာလာတိုက်တဲ့အခါမှာဖြစ်သွားတယ်လို့ဆရာမတို့တင်သွားတဲ့အခါမှာအဲ့ဒီစိတ်တွေကိုနာမည်လေးတွေယူလိုက်တဲ့အခါမှာစင်ញင်တဲ့စိတ်ကဲလက်ခံတဲ့စိတ်ကဲကိုမနောဓာတ်စိတ်လို့နာမည်တက်လိုက်တယ်ဟုတ်တယ်နော်ញင်သီးစိတ်ကြရင်စကုဝေញင်စိတ်ဟုတ်တယ်လားကြာသီးစိတ်ဖြစ်ခဲ့မယ်နားနဲ့အတန်နဲ့တိုင်ကြာသီးစိတ်ဆိုသောတာဝေញင်စိတ်နံသီးစိတ်ဆိုရင်ခန္ဓာဝေញင်စိတ်စာသီးစိတ်ဆိုရင်ဇိမ်ဝဝေញင်စိတ်ထိသီးစိတ်ဆိုရင်ကာယဝေញင်စိတ်ကြံတဲ့ဆုံးစမ်းတဲ့စိတ်တို့ဟုတ်တယ်လားအဲဆုံးဖြတ်တဲ့စိတ်တို့ပြီးရင်ကောင်းမကောင်းလို့ခံစားတဲ့စိတ်တို့ပြီးရင်ထက်မှန်ခံစားတဲ့စိတ်တွေတော့မနှောဝင်ရင်စိတ်ရယ်လို့စိတ်ကိုဆံမတို့ကအမျိုးအစားအနေနဲ့ယူလိုက်တဲ့အခါမှာစိတ်သည်ဟာလာစိတ်ကိုပါဠိလိုနောက်တနည်းပြောရင်ဟာလာစိတ်တလို့လဲတွေ့ရင်လဲစိတ်လို့ပြောတာသိရမယ်အဲ့ဒီစိတ်သည်နောက်တနည်းပြောလို့ရှိရင်ဝိညာဉ်ဝိညာဏလို့ပြောလဲစိတ်ကိုပဲပြောတယ်နောက်တစ်ခါမနောလို့ပြောရင်လေမနလို့ပြောမယ်မနောလို့ပြောမယ်ဒါတွေအကုန်လုံးဒီဘာဝီညွှန်းနေတာလဲဆိုစိတ်ရဲ့နာမည်တူးတွေပဲအဲ့တော့ဝိညာဏဆိုတာဝိဆိုတာအထုညာဏဆိုတာသိတယ်တဲ့နောက်ကြောင့်စိတ်တို့ဒီဝိညာဏစိတ်လို့လဲသုံးတော့ဝိညာဏကိုစိတ်ကိုအဖျားဆွတ်ပြီးတော့ပြောလိုက်တဲ့အခါမြန်မာမှုပြုပြီးပြောလိုက်တဲ့အခါစိတ်လို့ပဲခေါ်လိုက်တယ်စိတ်တော့စိတ်ဟုတ်တယ်လားမနောမနောဒီလိုခေါ်လို့ရတယ်ပေါ့မနောလို့လဲခေါ်တယ်မနာဒါကိုလဲဝိညာဏကိုလဲဝိညာဉ်တူတူပဲအဲ့တော့အဲ့ဒီလိုစိတ်တို့ဒီအာယုံကိုရအောင်ယူပြီးတော့သိယုံကလွဲ၍တခြားသဘောမရှိဘူးသူ့မှာဟာလာပုဂ္ဂိုလ်တ attva မရှိဘူးအတ္တကောင်လိပ်ပြာကဝိညာဉ်ကောင်ရဲ့လို့ထင်တာမျိုးမရှိဘူးအဲ့ဒါကြောင့်ဒီသဘောဒီကိုယ်သဘောပဲကိုယ်ဆောင်တဲ့အတွဲကြောင့်အဲ့ဒီစိတ်ဆိုတဲ့သဘောဝိညာဉ်လို့လဲသုံးတယ်သူ့သဘောကိုသူဆောင်တာပါဠိလိုဓာတုလို့သုံးတယ်မြန်မာမှုပြုလိုက်တော့ဓာတ်လို့သုံးလိုက်ဒါဆိုရင်စိတ်ပေါင်း89ပါးရှိတော့လေအဲ့ဒီစိတ်89ပါးကိုဝိညာဉ်ဝိညာဏဓာတ်အနေနဲ့ပြောလို့ရှင်9ပါးပဲခွဲလို့ရတယ်လို့သိရဟုတ်ပြီနော်အဲ့ဒီ9ပါးဒီဘာတွေလဲလို့ပြောလို့ရှင်ဒါအဆရာမတို့အမျိုးအစားအနေနဲ့ယူလိုက်ခုနကပဋိသင်္ဍေတို့ဘဝင်းတို့သုတိတို့ပြောထားတဲ့စိတ်တွေအကုန်လုံးဒီမနောဝိညာဏဓာတ်ထဲပါသွားတယ်ဒါပုံစံခုနပြောတာပုံစံတစ်မျိုးအခုကရှိသမျှစိတ်တွေအကုန်လုံး89ပါးအောင်ခုနှစ်မျိုးနဲ့ပဲခွဲတော့မယ်ခွဲတဲ့အခါမှာမြင်သိစိတ်လို့ပြောရင်စကုဝိညာဉ်စိတ်လို့ဆင်မတို့မှတ်ခဲ့တယ်အဲ့ဒါဒီစကုဝိညာဉ်စိတ်ဒီဓာတ်အနေနဲ့ပြောရင်ဗာလဲစကုဝိညာဏဓာတ်ဒါကိုနောက်ပဋ္ဌာန်းပူဆိုရင်စကုဝိညာဏဓာတုလို့တွေ့လိမ့်မယ်နော်ဓာတ်ဆိုတဲ့သဘောကဟလာမိမိသဘောမိမိစောင်းနေဆိုတဲ့သဘောလေးသိနေရမယ်သူ့သဘောသူစောင်းနေဆိုတာအာယုံသိယုံမယ်သူကစကုဝိညာဉ်စိတ်ဒီဘာယုံကိုတိတယ်လဲလို့ဒါကိုပြန်ရှာတော့မယ်ဟုတ်ပြီနော်တခါနံပါတ်1ကသောတာဝိညာဉ်စိတ်လို့ပြောထားတယ်ကြာတိစိတ်ကိုသောတာဝိညာဏဓာတ်နံပါတ်3နံတိစိတ်ကိုဃာနဝိညာဏဓာတ် နံပါတ်၄စာတိစိတ်ကိုဇိဝါဝိညာဏဓာတ်ထိတိစိတ်ကိုကာယဝိညာဏဓာတ်ဟုတ်ပြီနော်ပြီးရင်ခုနကစင်ញင်တဲ့စိတ်ကလက်ခံတဲ့စိတ်ကိုကြရင်မနောဓာတ်ဟုတ်ပြီနော်ဒါပုံစံတစ်မျိုးဆရာမဒီနေ့ပြန်ပြောတာမနောဓာတ်သူကြရင်ဝိညာဏဆိုတဲ့နာမည်မပေါ့အဲ့ဒီစိတ်တွေကလွဲရင်ခုနကသင်ခဲ့တဲ့ပရိသန္တိစိတ်တို့ဘဝင်စိတ်တို့သုတိစိတ်တို့အဲစုံစမ်းတဲ့စိတ်တို့ဟုတ်ပြီနော်ဆုံးဖြတ်တဲ့စိတ်တို့အရှိဟုံပြင်းပြင်းနဲ့အာယုံရဲ့အရာတာကိုခံစားတဲ့ကောင်းမကောင်းခံစားတဲ့စိတ်တို့ထက်မှန်ခံစားတဲ့စိတ်တွေအကုန်လုံးကိုဘယ်ထဲကိုထည့်လိုက်လဲဆိုရင်မနောဝိညာဏဓာတ်ဆိုပြီးတော့ဒီနေရာမှာစိတ်ကိုနာမည်အနေနဲ့ယူလိုက်ရင်ဘယ်နှမျိုးယူလိုက်လဲ9မျိုးယူတယ်ဟုတ်ပြီနော်အဲ့တော့အရေးအတွက်အနေနဲ့ဟာ89ကိုဆရာမဒါလေးကိုနည်းနည်းလေးပြောကြည့်ပါဆိုရင်စကုဝိညာဏဓာတ်လို့ခေါ်တဲ့စိတ်ပေါင်းဒီ2ပါးရှိတယ်နော်အဖေးကမှသိရင်သိရတော့မယ်မြင်သိစိတ်မြင်သိစိတ်ဆိုတာမျက်စိနှလုံးရှိလို့ပြောတာမဟုတ်ဘူးဆရာမတို့မြင်တဲ့နေရာမှာအစင်းရူပယုံမြင်တဲ့နေရာမှာဟိုကလပတင့်တယ်ကောင်းမွန်တဲ့အစင်းတွေကိုမြင်တဲ့အချိန်ကျရင်ကုသိုလ်ရဲ့အကျိုးမြင်သိစိတ်ဆိုတာလာဖြစ်တယ်အနိဋ္ဌာယုံနေဟာလာပြတ်တောက်နေတာတွေသွေးတန်ရဲရဲတွေဟာအင်းတန်ဆိုးွားတဲ့အစင်းကြီးတွေမြင်လိုက်ရတယ်အချိန်ကျရင်ဆရာမတို့ကအကုသိုလ်ရဲ့အကျိုးမြင်သိစိတ်ဆိုတာဖြစ်တာဒါအဘိဓမ္မာသင်လိုက်ကို့မြင်လိုက်တဲ့ပေါ်မှာမူတည်ပြီးငါရဲ့မြင်သိစိတ်သည်ကုသိုလ်ရဲ့အကျိုးလားအကုသိုလ်ရဲ့အကျိုးလားဆိုဆုံးဖြတ်တတ်လားထွန်းဤသူမှာလဲခုနလိုခုလိုပဋ္ဌာန်းတရားတော်တွေသင်နေရတယ်ဟုတ်လားတာယာတဲ့တချင်းတန်လေးတွေကြားရတယ်ချိုတာတဲ့စကားလေးတွေနဲ့ကြားနေရတဲ့အချိန်ဆိုရင်ကုသိုလ်ရဲ့အကျိုးကြားသိစိတ်ဖြစ်တာနားနှစ်ဖက်စလုံးပါပဲစဲတန်ဆိုတန်နေငိုတန်ညီးတန်နေဟလာကဲပါယူပါတဆဆအော်နေတာဒီကြားရင်နော်အကုသိုလ်ရဲ့အကျိုးပဲမှုပြည့်နဲ့အနံလေးရှူရရင်ကုသိုလ်ရဲ့အကျိုးနံသိစိတ်မကောင်းတဲ့ပုတ်ပွဲ့နေတဲ့အနံ့နေသွေးညင်နဲ့နေဒါတွေရနေအကုသိုလ်ရဲ့အကျိုးစားတာလေကောင်းကောင်းမွန်မွန်လေးတွေစားနေရင်ကုသိုလ်ရဲ့အကျိုးစားသိစိတ်မကောင်းတဲ့ဟလာပေါ့ပေါ့ရွှတ်ရွှတ်ကြီးတွေခါတူးနေတာကြီးတွေပုတ်ဲ့နေတာတွေစားရပြီတိုးနေတာတွေစားရတယ်တရစ္ဆန်နေခွေးလေးတွေဗာလေးတွေကြည့်ဆိုရင်အတိုးအပုတ်တွေစားရတာရောမရှိဘူးလားတချို့ကောင်းတာကြတော့လေဟလာပါမုတ်ထော်ဘက်သုံးနဲ့ကြဲ့ဦးနဲ့ဟလာအမဲသားနဲ့စားတာဆိုရင်လေတို့ကကုသိုလ်အကျိုးလမ်းမေးမှာအမိုက်ပုံနဲ့ကနေစားနေရတာကြရင်အကုသိုလ်ရဲ့အကျိုးတတဝါတွေမှာမြင်သိစိတ်ကြားသိစိတ်နံသိစိတ်စားသိစိတ်ထိသိစိတ်တွေသည်နှစ်ပါးကုသိုလ်ရဲ့အကျိုးအကုသိုလ်ရဲ့အကျိုးစသည်အားဖြင့်ရှိတဲ့အတွက်အဲ့ဒီစိတ်တွေမှာပဲဒီမှာ10ခုကုန်သွားတယ်ဟုတ်ပြီနော်ပြီးမနောဓာတ်စိတ်လို့ပြောတာဆရာမပြောတယ်စင်ញင်တဲ့စိတ်နဲ့လက်ခံတဲ့စိတ်လို့ပြောခဲ့တယ်အဲ့ဒီစိတ်သည်3ပါးရှိတယ်ဒါဘုဒ္ဓတအနေနဲ့ပြောတာဒါဆိုရင်စိတ်ပေါင်း89ပါးမှာဒီမှာရည်လိုက်ရင်ဒီမှာ10ပါးဒီမှာ3ပါးဆို73ပါးကုန်သွားပြီဆို89တည်းက73နှုတ်လိုက်ရင်ဘယ်လောက်ကျန်လဲ86အဲ့ဒီ86မှန်သမျှသည်မနောဝိညာဏဓာတ်လို့ခေါ်တယ်ဒါပဲ89ကကုန်သွားပြီအဲ့တော့အဘိဓမ္မာသင်ပြီဆိုရင်တော့ခုနပြောတဲ့ဆရာမပြောလိုက်တဲ့ခက်ချမ်းချမ်းလေးခုပြောသွားတာလေးတော့မှန်းလို့တက်လာတယ်။အပြီးဒီမှာသင်ပြီဆိုတော့အသေးစိတ်သိသွားတယ်။ဟုတ်ပြီနော်။တခါ86ပါးထဲမှာဘာတွေပါမလဲ။မကောင်းတဲ့သဘောအနေနဲ့ခံစားတယ်လို့ပြောရင်အကုသိုလ်တွေပေါ့။ဒါဆိုရင်လောဘနဲ့ရှင်တဲ့စိတ်အကုသိုလ်စိတ်ထဲမှာလောဘနဲ့ရှင်တဲ့စိတ်ဒေါသနဲ့ရှင်တဲ့စိတ်မောဟနဲ့ရှင်တဲ့စိတ်တွေဆိုအကုသိုလ်စိတ်က12ပါးတောင်ပါတယ်။အကုသိုလ်နဲ့ပတ်သက်လာရင်ခုဆရာမတို့စာရီသင်နေတာကုသိုလ်တွေပေါ့။ဒီကုသိုလ်ကဟလာဒါနပြုရင်ဖြစ်တဲ့ကုသိုလ်သီလစောက်တည်ရင်ဖြစ်တဲ့ကုသိုလ်အခုလိုစာရီတည်ရင်ဖြစ်တဲ့ကုသိုလ်အဲကောင်းတဲ့စိတ်ထားလေးနဲ့တပြည့်စည်လေးလှဲနေတာအမိုက်ကလေးတွေ့ရင်ကောက်လိုက်တာဒီကုသိုလ်စိတ်တွေကြရင်10ပါးပဲရှိတယ်ဒီနေ့အစင်းမြင့်တဲ့ကုသိုလ်တွေလည်းရှိသေးတယ်အဲ့ဒါဇန်နေမြမာကြီးတွေဘဘွားကိုရောက်စေတဲ့ဇန်ကုသိုလ်တွေလည်းရှိသေးတယ်ဒီနေ့အစင်းမြင့်တာတွေလည်းရှိသေးတယ်အပယ်လေးပုံမကြရအောင်ဘဝတန်တရားလွတ်အောင်ဖြတ်လိုက်တဲ့ကုသိုလ်လောကုတ္တရာကုသိုလ်ဆိုရဲမဲ့ကုသိုလ်တွေလည်းရှိသေးတယ်အဲ့ဒီကုသိုလ်ပေါင်းကြီးအပြီးမှာတကယ်သိရင်22တပါးသိရမှာအကုသိုလ်က12ပါးရှိတယ်ကုသိုလ်က22တပါးရှိတယ်ဒါတွေကအကြောင်းတွေပဲမကောင်းတဲ့အကြောင်းကောင်းတဲ့အကြောင်းသူတို့လှုပ်လာရင်အကျိုးတွေရောလာအောင်မယ်ဆိုတော့အကျိုးစိတ်တွေလည်းသိရအောင်မယ်ဖခင်ယဟန်းနာတွေကြတော့အကြောင်းတွေလည်းမရှိတော့ဘူးအကျိုးတွေလည်းနဲ့လေဟလာထပ်ပြီးတော့အကြောင်းကြောင့်ဖြစ်တာတွေမရှိတော့ဘူးဆိုသူတို့ကြရင်ပြုကမှတ်တဲ့ဖြစ်သွားတယ်ကရိယာဆိုပြီးတော့စိတ်တွေကိုသိမယ်ဆိုအဲ့လိုသိစရာတွေအများကြီးရှိတာတော့ကိုဆရာမတို့ကတအားတို့သမီးတို့ပဋ္ဌာန်းလေးကိုပူဇော်ရင်နည်းနည်းလေးမှန်းလို့ရအောင်လေးပဲဆရာမပြောနေတာဖြစ်တဲ့ကြောင့်ဒါတွေကိုဆရာမတို့ကဒါတိပြီးတော့စိတ်ဆိုတာဘယ်နှပါးရှိတယ်လဲဆိုတာလေးပဲဆရာမတို့ကြည့်လိုက်မယ်ဆိုရင်စိတ်သည်89ပါးကိုအမျိုးအစားခွဲလိုက်လို့ရှိရင်ခုနကပြောသလိုအတိတ်ကံကြောင့်ဖြစ်တဲ့စိတ်အာယုန်နဲ့ထွာရတတ်ရင်ဖြစ်တဲ့စိတ်ဆိုတာလေးလည်းတိနေရမယ်အဲ့ဒါလေးကိုမှတိမှ ဆရာမတော့တစ်စိတ်ပြီးဘယ်စိတ်ဖြစ်တလဲဆိုတဲ့ဟာလေးကိုအကြောင်းကျိုးဆက်တဲ့အခါကျရင်သဘောပေါက်နေဒါအဲ့ဒီပဋ္ဌာန်းပစ္စည်းကတော့တက်သွားမှာတခုနောက်တစ်ခုစိတ်ကိုပဲဆရာမတော့ဓာတ်ခုနှစ်ပါးနဲ့ခွဲလိုက်ပြီးတော့ဝိညာဏဓာတ်ခုနှစ်ပါးဆိုတာလည်းသိနေရတယ်ဒါကိုသိရင်အပြင်လည်းပဋ္ဌာန်းပူဆိုရင်သဘောပေါက်လာတော့မယ်ဟုတ်ပြီနော်အဲ့တော့စိတ်ဆိုတာအာယုံကိုရောက်ယူပြီးတော့သိတတ်တဲ့သဘောရှိရင်စိတ်တို့ရဲ့မွေ့လျော်ရာကိုအာယုံလို့သုံးပြန်တယ်အဲ့ဆိုစိတ်တို့ရဲ့မွေးလျော်ရာအာယုံဒီဘယ်နှပါရှိတယ်လဲဆိုရင်အာယုံ6ပါရှိတယ်ဆိုတာသိရဟုတ်ပြီနော်အဲ့တော့အာယုံ6ပါအကြောင်းကိုမြတ်စွာဘုရားနမနိပစ္စည်းအနေနဲ့အာရမဏပစ္စည်းလို့ဟောတယ်ဒါဆိုရင်အာရမဏဆိုတဲ့စကားလုံးလေးကိုတကယ်တမ်းအတိတ်ပဲပေးရင်အာအပေါင်းရမဏလို့ခွဲလိုက်ရတယ်ဟုတ်ပြီနော်အာဆိုတဲ့စကားလုံးကဒါပါဠိမှာအာဆိုတဲ့စကားလုံးကလာတယ်ဆိုတဲ့စကားလုံးပဲအာဆိုတာလာတယ်ပါလာရရောက်တယ်ဗောဒါကြောင့်လွယ်လွယ်ပြောရင်လာရောက်ယူရမဏဆိုတဲ့စကားလုံးကမွေ့လျော်တယ်မွေ့လျော်တယ်ဆိုတာပျော်ပိုက်တယ်စိတ်ဝင်စားနေတယ်ဟုတ်လားကြက်စားတယ်အတူတူပဲဒါကြောင့်အာရမဏဆိုတာလာရောက်ပြီးတော့မွေ့လျော်တတ်တဲ့တရားဆိုတာဘယ်သူတွေလာရောက်ပြီးမွေ့လျော်တယ်လဲဆိုတာကြည့်ရတော့မှာဟုတ်ပြီနော်အဲ့ဒါကိုရှင်းဆရာတော်ကြီးတွေကဥပမာပေးတဲ့အခါမှာအင်မတန်လှပတာရတဲ့ဥယျာဉ်တစ်ခုဆိုရင်အဲ့ဒီဥယျာဉ်ကြီးမှာလာရောက်ပြီးတော့မွေးလျော်တာတွေသည်လူတွေလည်းမွေးလျော်တယ်ဟုတ်တယ်နော်အဲတရစ်ဆန်လေးတွေမှာပြားပလုံးတွေလည်းမွေးလျော်တယ်ဟုတ်လားတမင်လေးတွေဗားလေးတွေရောမွေးလျော်တယ်ဒါကြောင့်ပန်းဥယျာဉ်ကြီးဥပမာနဲ့လည်းဥပမာတင်စားတယ်ဒါကြောင့်တတဝါတွေမွေးလျော်တဲ့ပန်းဥယျာဉ်ကြီးတတဝါတို့သည်မွေးလျော်စရာကောင်းတဲ့ပန်းဥယျာဉ်ကြီးရှိရာကိုလာပြီးတော့မွေးလျော်တတ်တဲ့သဘောရှိတယ်လို့နောက်တနည်းဥပမာပေးပြန်တယ်ရှေးဆရာတော်ကြီးတွေကဒီနေရာမှာအင်မတန်ကိုအားနည်းနေတဲ့လူနာကြီးတယောက်ဟုတ်လားကိုကိုကိုမတန်ဆွမ်းနဲ့အိုနေတဲ့လူအိုကြီးတယောက်အဲ့ဒီအိုနေတဲ့လူအိုလူနာကြီးတို့ဒီတနည်းအားနေတနည်းအားဆွဲကင်ပြီးတော့ထကျင်နေဆိုတောင်ဝေးကိုတော့လကားကျိုးတန်းလေးကိုတော့လကားဆွဲပြီးတော့မှလမ်းလျှောက်ရတယ်သွားရတယ်လို့ပဲတဲ့စိတ်ဆိုတဲ့သဘောဒီအင်မတန်မွေးလျော်စရာကောင်းတဲ့အာယုံနေမှာလဲလာမွေ့လျော်တယ်နောက်တခါစိတ်ဆိုတဲ့သဘောသည်အာယုံနဲ့ဓွာရတိုက်ပြီးမှဖြစ်တဲ့နေရာမှာဓွာရဆိုတဲ့မျက်စိနားနှာခေါင်းရှာကိုမှီရပြီးတော့အာယုံကိုဆွဲကင်ပြီးတော့မှသူကဖြစ်ရတဲ့အတွက်ဒီအာရမဏပစ္စည်းကိုရှေးဆရာတော်ကြီးတွေကတာမွေးဥဂျိုတန်ဥပမာအနေနဲ့လဲပြောတယ်ဟဟလာခုနပြောတဲ့မွေ့လျော်စရာကောင်းတာအနေနဲ့ပြောရင်နော်ပန်းဥယင်ဥပမာကြီးနဲ့လဲပြောကြတယ်နော်ဒါလေးကဥပမာလေးတွေနဲ့တင်စားပြီးတော့နားလည်အောင်ရှင်းဆရာတော်ကြီးတွေကပြန်ပြောပြသွားတယ်။ကဲအဲ့ဒီတော့စိတ်တို့ရဲ့မွေးလျော်စရာအာယုံဒီဘယ်နှပါးလဲဆိုတာကိုကြည့်တဲ့အခါမှာနံပါတ်1ကရူပာယုံဆိုတာမနေ့ကပြောသွားပြီ။နံပါတ်2ကတဒ္ဒာယုံ။နံပါတ်3ကခန္ဓာနဲ့အာယုံပေါင်းလိုက်တော့ခန္ဓာယုံ။နံပါတ်4ကရတ္တနဲ့အာယုံနဲ့ပေါင်းလိုက်တော့ရတ္တယုံအရတာအမျိုးမျိုးအမျိုးမျိုးဆိုတဲ့စကားလုံးလေးထည့်တယ်အစေးအမျိုးမျိုးအတန်အမျိုးမျိုးအနတ်အမျိုးမျိုးအရတာအမျိုးမျိုးနံပါတ်5ကအတွေ့အထိအမျိုးမျိုးဒါပုံစံလေးအနေနဲ့ပြန်ပြောလိုက်တာဖုတ်တပ်ပါအာယုံအတွေ့အထိအမျိုးမျိုးအဲ့တော့အာယုံဒီအဲ့ဒီအာယုံနေရှိတယ်လို့ဒီကနေလွဲပြီးတော့ဖြစ်သွားတာတွေကိုကြည့်မယ်ဆိုရင်ဟလာဓမ္မာယုံလို့သုံးမယ်နော်ဓမ္မာယုံဆိုပြီးတော့အာယုံဒီ6ခုရှိမယ်အဲ့ဒါနဲ့ပတ်သက်ပြီးတော့လေသားတို့သမီးတို့လက်ထဲမှာရောက်နေတဲ့စားအုပ်ကလေးထဲမှာအကုန်ပါပြီးသားဆရာမကမနေ့တော့ကဇရာကြည့်နေကိုတင်လိုက်တယ်အတိတ်ဘယ်ကိုရှင်းပြသွားတယ်အခုကိုကကိုပြန်ကြည့်နိုင်အောင်ဒီစားအုပ်ကလေးကိုလည်းသုံးသက်စေခြင်းနဲ့ဟုတ်ပြီနော်ဒါကြောင့်ဒီစားအုပ်မှာအာရမဏပစ္စည်းအနေနဲ့ပြောတာဒီစားမျက်နှာခုနှစ်မှာရှိတယ်တွေ့တယ်နော်အာရမဏပစ္စည်းဆိုတာတွေ့ပါလားဘလို့ရေးထားလဲအကျိုးတရားဤအာပြုမိတွေ့ရာပျော်မွေ့ရာဖြစ်ဖြစ်ကျေးဇူးပြုတတ်သောတရားသည်အာရမဏပစ္စည်းမိပစ္စည်းလို့မြင်အကြောင်းတရားလို့သိရတယ်အကျိုးတရားတွေဤဆိုဘယ်အကျိုးတွေလဲဆိုတာဖះဟောတော်မယ်ဟုတ်ပြီနော်အာပြုမိတွေ့ရာမွေ့လျော်ရာဖြစ်ဖြစ်အာပြုမိတွေ့ရာလို့ပြောတဲ့အတွေ့ဒါသည်တောင်ဝေးကျိုးတန်းလို့ပဲနော်ပြောမွေရာအဖြစ်နဲ့ဆိုတာပန်းဥယင်ဥပမာလေးပဲနားလည်ပြီနော်အာပြုမိတွေရာပြောမွေရာအဖြစ်ဖြစ်ကျေးဇူးပြုတတ်သောတရားသည်ဆိုတော့အဲ့တရားသည်အကြောင်းတရားသည်အာရမဏပစ္စည်းပဲဆိုတော့ဆံမရွာတင်လိုက်တယ်အာယုံဆိုတာပြောမွေစရာကောင်းတယ်ဆိုတာသိဘသူတို့ရဲ့ပြောမွေရာလဲ ဆရာမဟောစိတ်ဆိုတာဆရာမတို့စိတ်ရဲ့အဓိပ္ပာယ်ကိုလေ့သင်တော့စိတ်ဆိုဒီမှာအာယုံကိုရောက်ယူပြီးတည်တတ်ပါတယ်အာယုံမှာမွေးလျော်တတ်တယ်လို့သင်ထားတယ်ဆိုရင်ဒါဆိုရင်ဟာဒီအာယုံဒီအကြောင်းတရားအာယုံမှာမွေးလျော်စေမဲ့အကျိုးတရားကိုပြောပါဆိုဘာရှိမလဲစိတ်ပဲပေါ့စိတ်လို့ပြောလိုက်စိတ်ကြီးပဲတော့မနေဘူးဘာပါမလဲစေတသိက်ဒီ idea လေးကိုကိုကွက်ကိုစဉ်းစားစာကြီးဖတ်ပြီးတော့သိသွားတာမဖြစ်စေချင်ဘူးနားလည်ပြီနော်ကွက်ကိုစဉ်းစားဒါဆိုရင်အာယုံဒီဘယ်နှမျိုးလဲ6မျိုးဒီမှာရေးပေးထားတယ်အာယုံ6မျိုးဒီဘာလဲလို့ရေးထားတဲ့နေရာမှာအကျောင်းတရားကိုဖော်ပြီးအကျိုးတရားဤအပေါ်မှာတော့အကျိုးတရားဤအာပြုမိတွေရာမွေးလျော်ရာလို့ရေးမထားဘူးလားဒါဆိုအဲ့ဒီအကျိုးတရားဒီဘာလဲဆိုအောက်မှာဖော်လိုက်ပြီးဘာလဲစိတ်စေတသိက်များသည်ဆိုတာလိုင်းထားရင်အပေါ်ကအကျိုးတရားကိုလိုင်းထားထားရင်ဩစိတ်နဲ့စေတသိက်ဆိုတာအကျိုးတရားအာယုံဒီပျော်မွေ့စရာအကြောင်းနေနဲ့ရှိတော့မယ်ဆိုအကြောင်းအကျိုးသွားတော့မယ်ဟုတ်ပြီနော်အဲ့ဒီတော့ဘယ်လိုရေးထားလဲစိတ်စေတသိက်များသည်ပြောမွေရာမိတွေရာအာယုံနဲ့ကင်း၍မဖြစ်နိုင်ကြအာယုံတစ်မျိုးမျိုးကိုမိတွေအာပြုပြီးမှဖြစ်ရသည်စာမျက်နှာရှိကိုဆက်ကြည့်လိုက်တော့စေဤပြောမွေရာမိတွေရာအာယုံသည်ဘယ်နှမျိုးလဲ6မျိုးရှိသည်ဖတ်ကြည့်အောင်နံပါတ်1ပြောမွေရာဆက်အဓိပ္ပာယ်အစဉ်ဆက်ဖတ်မယ်ပြောမွေရာ
ကံပြောမွေရာလောလော
အဲ့တော့ဓမ္မယုံလို့ပြောရင်ဆရာမတို့ကဟလာကိုယ့်ရဲ့ရက်ွက်တွေမှာရှိတဲ့ဓမ္မယုံနဲ့ရောသွားတတ်တယ်။ဒါကြောင့်ဒီမှာရှင်းပြထားတယ်ဗါတယ်လေဖတ်ပါအောင်။ဓမ္မယုံဟူရာ၌မျက
်စိနာနှာခေါင်းရှာကိုယ်ကြည့်ယုံညာတို့ကြည့်ယုံညာရင်ဓမ္မတိသောယုံညာစေအားလုံးစေတေအားလုံးနိဗ္ဗာန်မြင့်မြတ်များပါဝင်၏
သတ္တရာယာ
ယာရေရှိတယ်စေတေသံယောယောသူတောမြင့်ပင်သာမြင့်သာအာယုံယောဓမ္မယော
အဲ့ဒီအစုံလေးရေးပေးထားတာပတာဒယုတ်များတွင်ထင်လာခြင်းမရှိဘူးဆိုတော့ပတာဒယုတ်မှာဆယ်မတို့ရုပ်ပိုင်းတော့အသင်ထားတယ်ယုတ်နဲ့ပတ်သက်ပြီးတာပတာဒယုတ်၅ပါးရှိရဲ့လေမျက်စိအကြည့်ပတာဒဆိုတာအကြည့်ယုတ်မျက်စိအကြည့်ယုတ်နားအကြည့်ယုတ်နှာခေါင်းအကြည့်ယုတ်ရှားအကြည့်ယုတ်ကိုယ်အကြည့်ယုတ်ဆိုပတာဒယုတ်၅ပါးလေဆယ်မပြောပြီးပြီအဲ့တော့ပတာဒယုတ်တွင်ထင်လာခြင်းမရှိသောအာယုံလို့ပြောထားတော့စကုပတာဒမှာထင်လာတာအဆင့်လေသောတာပတာဒမှာထင်လာမှာအတန်လေတတ္တယုံပေါ့နော်ကန္နပတာရမှာထင်လာမှာအနှံ့လေကန္တာယုံပေါ့ဟုတ်လားဇိန်ဝပတာရရှာမှာထင်လာမှာအရတာဟုတ်ပြီနော်ဒါဆိုကာယပတာရမှာထွက်လာတာဖွတ်တတ်ပါရဲ့ဒါဆိုရင်ပတာရရုပ်တွေထင်လာခြင်းမရှိတော့လို့ပြောထားတဲ့အတွေ့အစင်းအတန်အနှံ့အရတာအတွေ့အထိမဟုတ်တဲ့ကျန်တဲ့အာယုံမှန်သမျှကိုဘယ်ထဲထည့်လိုက်လဲဓမ္မယုံနဲ့ထည့်တယ်မင်းကဆရာမပြောပြီးပြီဓမ္မယုံထဲမှာစိတ်တွေလည်းပါတယ်စေတသိက်တွေလည်းပါတယ်ဟုတ်တယ်လားအဲခုနကဟာလာအာယုံရုပ်ခုနှစ်ပါးလွဲရင်အစင်းဟလာအစင်းအတန်အနှံ့ရတာအတွေ့အထိဆိုာလေအစင်းဆိုာရူပါယုံရုပ်တပါးလေအတန်ဆိုာတတ္ထယုံရုပ်တပါးလေကြော်လိုက်ရင်ဖုတ်တတ်ပါယုံဆိုာ၃ပါးလေပေါင်းလိုက်ရင်အဲ့ဒီ9ပါးလွဲရင်ကျန်တဲ့ရုပ်ဒီ28တည်းက9ပါးနှုတ်လိုက်27လေအဲ့ဒါရဲ့နိဗ္ဗာန်ရဲ့ပြည့်ညတ်ကေရောဓမ္မယုံနဲ့မပါဘူးလားအဲ့ဆိုအကျယ်ကြီးပဲဟုတ်ပြီနော်အဲ့ဒါတွေဆိုလိုတယ်ဆိုပြီးတော့ခုဆရာမတို့ကဒီနေရာလေးမှာဒီအာယုံဆိုတာစိတ်တရေမွေ့လျော်ရလို့သင်ထားတော့အခုဒါအကြောင်းတရားအဲ့ဒီအကြောင်းကိုအာယုံပြုတ်ပြီးတော့ဟဲ့ဒီအာယုံကိုအာယုံပြုတ်ပြီးတော့ဘယ်စိတ်တွေဖြစ်တယ်လဲဒါကိုကြည့်လိုက်မွေးလျော်တဲ့တရားဒါကအာယုံတရားအာယုံအနေနဲ့ပြောလိုက်လို့ရှင်ဆရာမတို့က6ပါးခေါင်းစဉ်အနေနဲ့သိထားဟုတ်ပြီနော်ဒါဆိုရင်မွေးလျော်တတ်တဲ့တရားတွေစိတ်တွေလည်းပါမယ်စေတသိက်တွေလည်းပါမယ်အဲ့ဒီစိတ်စေတသိက်တွေမှာအဓိကခေါင်းဆောင်ကစိတ်ပဲစိတ်ကလိုက်ပြီးမွေးလျော်မှာ哦စိတ်ဆိုဒီမှာအာယုံကိုရောင်းယူပြီးသိတယ်လေစိတ်ကိုမိပြီးမှစိတ်ကိုမိပြီးမှဖြစ်တာစေတသိက်ဆိုအဓိကဒီနေရာမှာစိတ်ကိုပဓာနာပြုတ်ပြီးပြောမယ်ဆိုစိတ်ပေါင်း89ကိုဆံမတော့ဒီမှာဝိညာဉ်နာဓာတ်9ပါးနဲ့သိမယ်ဒါဆိုရင်အစေးရူပါယုံကိုမွေ့လျော်မဲ့စိတ်ကိုပြောပါဆိုရင်စကုဝိညာဉ်စိတ်မဟုတ်ဘူးလားဒါဆိုရင်စကုဝိညာဏဓာတ်ပါမှာပေါ့ဟုတ်လားဟုတ်လားစကုဝိညာဏဓာတ်လည်းပါမယ်သူဤတသက်နေမှာမဟုတ်ဘူးသူနဲ့ရှင်တဲ့စေတသိက်ကောမပါဘူးလားပါမယ်ဟုတ်ပြီဒါဆိုသားတို့သမီးတို့နည်းနည်းပြောကြည့်အောင်တတ္တယုံကိုအကြောင်းပြုပြီးတော့ဆွဲကင်မိတွယ်ပြီးတော့မှဖြစ်လာမဲ့စိတ်သည်သောတာဝိညာဉ်စိတ်ဟောဒါကိုပထမနေ့ကသင်တာကိုဆံမမြင်အောင်ပြန်ရေးတာဟုတ်ပြီနော်ဒီနေ့ကဇယားကြည့်တယ် ဒါပဲလားစေတသိက်ကောမပါဘူးလားပါပြီဟုတ်ပြီကံနာယုံဆိုတဲ့အနံ့ကိုအာယုံပြုတ်ပြီးတော့ဖြစ်လာမှသည်မိစ္ဆန်နဲ့ရန်နဲ့တွေးလို့မိတော့ကလေးဖြစ်မယ်ဟုတ်တယ်လားအဲခုနပြောသလို CEO ဒုံးနဲ့တီးလိုက်ရင်အတန်ထွက်လာမယ်ဆိုရင်စီနဲ့တူတာကတော့ပတာဓာတ်ယုတ်တည်ဟုတ်လားလာပြီးတော့တိုက်မာကဒုံးနဲ့လာတိုက်တဲ့တူတာအာယုံနေအတန်ထွက်လာတာစိတ်တည်ဆိုတော့အခုဒီနေရာမှာဒီနေရာမှာမှီတဲ့အပိုင်းဒီ CEO ကိုလာတိုက်စီအကြောင်းမပြောအမိပြုမဲ့အကြောင်းမပြောသေးဘူးမိပြုတာနေတဲ့ရကြရင်လာမယ်အခုလာတိုက်တဲ့စိတ်တွေမွေးလျော်တဲ့အာယုံအကြောင်းအခုပြောနေတော့ဒါတို့သမီးတို့ကဒီဘက်ကအာယုံဆိုတာအကြောင်းအနေနဲ့သိရတယ်ဘာအကြောင်းလဲဟာဒီစိတ်တွေရဲ့မွေးလျော်ရာအကြောင်းဆိုတော့ဒီအာယုံကိုမွေးလျော်မဲ့စိတ်တွေရဲ့နာမည်ကိုအခုဒီမှာနေကြည့်ခုနှစ်မျိုးပေါ်လာလိမ့်မယ်အဲ့ဒါကိုဒါလေးနားလဲရင်မနေ့ကဇေယားထဲမှာပြန်ထည့်လိုက်အလွတ်ရသွားမှာဒါကြောင့်ဆရာမပြန်ပြီးနှွေးပေးနေတာကန္နာယုံကိုအာယုံပြုပြီးဖြစ်လာမယ်စိတ်သည်ကာနဝိညာဉ်စိတ်စေတသိက်ဟုတ်ပြီနော်သဘောပေါက်အောင်သူ့ဗဒာနာပြုမယ်ရတာယုံကိုမွေးလျော်မယ်စိတ်သည
်
စေဝါဝိညာဉ်စိတ်စေတသိက်ဒီဟုတ်ပြီဖုထက်ပါယုံကိုအာယုံပြုမှာကာယဝိညာဉ်ဆိုသောဖြီးသည်စိတ်စေတသိက်ဒီဟိုနာမည်ကပြောလို့လွယ်တယ်ဟုတ်ပြီနော်ဓမ္မယုံကိုအာယုံပြုတာလို့မပြောခင်မှာကုဆရာမတို့ကပြောထားတဲ့အထဲထဲမှာဘာပါနေလဲဆိုရင်ဟာလာသူပြောသွားရင်ဝိညာဉ်စိတ်ကဝိညာဏစိတ်ကခုနှစ်မျိုးပြောထားတယ်လေစကုဝိညာဉ်စိတ်စကုဝိညာဏဓာတ်သောတာဝိညာဏဓာတ်ခန္ဓာဝိညာဏဓာတ်ဇိမ်ဝဝိညာဏဓာတ်ကာယဝိညာဏဓာတ်ပြီးနောက်ဓာတ်နှစ်ခုကျန်တယ်မနောဓာတ်နဲ့မနောဝိညာဏဓာတ်မှတ်မိလားဟေးအဲ့ဒါလေးကိုစာလေးကိုမှတ်ထားလိုက်ရင်ဟိုတားရသမီးတို့ကငယ်တဲ့လူတွေဆိုညံတန်ကောင်းတယ်ဆိုတော့ဒါလေးကိုကြည့်လိုက်နောက်လာမှာပါလေမနောဓာတ်စိတ်ဟောဒါလေးကဆရာမမနောဓာတ်စိတ်ဆိုရင်ခုနကတင်ထားတယ်သူလဲစိတ်တသိမ့်နဲ့ပါမှာလीစိတ်နဲ့စိတ်ကြီးပဲငောင်စင်းစင်းမရှိဘူးစိတ်တသိမ့်ပါမယ်မနောဓာတ်စိတ်ဆိုရင်တင်လိုက်တယ်အာယုံနဲ့ဓာတ်တိုက်လာလို့ရှင်စင်ញင်စိတ်ကလက်ခံတဲ့စိတ်ကဟုတ်လားဟုတ်ပြီနော်သုံးပါးရှိတယ်လို့ဆရာမတင်သွားပြီမြင်သိစိတ်ဆိုရင်နှစ်ပါးနှစ်ပါးနှစ်ပါးဒီလာတဲ့အစင်းမှာမကောင်းတဲ့အစင်းမြင်အကုသို့အကျိုးမြင်သိစိတ်ကောင်းတဲ့အစင်းမြင်ကုသို့အကျိုးမြင်သိစိတ်ဒါတွေသိသွားပြီဆိုရင်ဒီမနောဓာတ်စိတ်ကြတော့တဲ့သူကဒီအစိအတန်အနှံ့အယတာအတွေ့အထိအာယုံတွေကိုလက်ခံတဲ့စိတ်နဲ့စင်ញင်တဲ့စိတ်နဲ့ဖြစ်တဲ့အတွေ့သူ့ရဲ့အာယုံပြုရာကြလို့ရှိရင်ငါးခုစလုံးပါမယ်ဆိုဆရာမငါးခုလုံးကိုလွယ်လွယ်လေးရေးလိုက်ပင်စာယုံလို့ရေးမှာပေါ့ပင်စာအာယုံဟုတ်ပြီနော်အဲ့ဒီပင်စာအာယုံဆိုတာကိုမမြင်မှာဆိုတဲ့အတွေ့ဆရာမတို့ကဘယ်ကနေစပြီးတော့ယူရမလဲဆိုရင်အာယုံ6ခုရှိတဲ့အထက်ကဓမ္မယုံမပါသေးဘူးရူပါယုံကနေစပြီးတော့ဖုဒ္ဓပါယုံအထိဆိုရမယ်ဆိုတာပေါင်းလိုက်ဒါပင်စာယုံမဲမဟုတ်ဘူးလားပြီးပြီနော်တကြဒါဆိုရင်စိတ်အနေနဲ့ကြည့်လိုက်တော့မနောဓာတ်သကုဝိညာဉ်သောတာဝိညာဉ်ခန္ဓာဇိမ်ဝါကာယမနောဓာတ်ဆိုနောက်ခုနှစ်ခုမြောက်ကဘာလာမလဲမနောဝိညာဉ်စိတ်မဟုတ်ဘူးလားဟောမနောဝိညာဉ်စိတ်မနောဝိညာဏဓာတ်ပေါ့ဓာတ်ဆိုသူကြီးပဲမနေဘူးစေတသိက်လာမယ်စာအနေနဲ့ပြောရင်မနောဝိညာဉ်စိတ်ဆိုရင်86ပါးလာမှာသကုဝိညာဉ်စိတ်ဆိုရင်2ပါးလာမယ်ဒါလေး2ပါး2ပါးမနောဓာတ်စိတ်ဆိုရင်3ပါးလာမယ်ဒီမှာဆိုရင်86ပါးလာမယ်ဟုတ်တလားကဲသူတို့ကြတော့ဘာအာယုံကိုမွေးလျော်မလဲဆိုအာယုံ6ခုတည်းကဓမ္မာယုံတသက်တည်းမကောက်ဒီအာယုံအကုန်လုံးကိုမွေးလျော်နိုင်တယ်လို့ပြောလိုက်တော့အာယုံ6ခုလုံးမဟုတ်ဘူးလား6ခုလုံးဆိုရင်အာယုံ6ခုလုံးကုန်ပြီဆိုနောက်ထပ်ရှိသေးလားရှိသေးလားအာယုံက6ပါးပဲရှိရင်နောက်ထပ်ရှိသေးလားကုံမီမဟုတ်လားအာယုံရှိသည်မြအကုံကိုဆရာမတို့ဟာလာမြတ်စွာဘုရားအာယုံ6ပါးလုံးဆိုတဲ့အကြောင်းရှိသည်မြအာယုံအလုံးလို့ပြောခြင်းတော့ဒါဓမ္မအလုံးစုံတော့လို့ပြောလိုက်တော့တပ်ဘေဓမ္မလို့ဟောမှာဟုတ်ပြီနော်ဒါဆိုရင်တပ်ဘေဓမ္မလို့ပြောရင်အာယုံဘက်ကပြောနေတဲ့အတွက်ကြောင့်တပ်ဘေအလုံးစုံတော့ဓမ္မအာယုံလို့မပြောဘူးလားဒါကိုဆရာမတို့ကလွယ်လွယ်လေးပဲမှတ်လိုက်ရင်အာယုံ6ပါးလုံးပြီးပြီအရမဏပစ္စည်းပြီးသွားပြီ